အခုလိုအမေရိကန်ပြည်သူတွေသာမကတကဘာလုံးကစိတ်ဝင်စားနေတဲ့အမေရိကန်ပြည်ထောင်စုရဲ့သမရရွေးကောက်ပွဲကျင်းပဖို့နိုင်ပိုင်မယ်လို့တော်တဲ့အချိန်မှာသမရလောက်နှစ်ဦးနောက်ဆုံးနေ့အပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပြီးချိုတင်ခတ်မှတ်မှုတွေအရဆိုရင်သူတို့နှစ်ဦးရဲ့မဲရလက်တွေကတိတ်မကွာလာပါဘူးဒီကြားထဲမှာအယ်ကာအိဒါအဖွဲ့ကရွေးကောက်ပွဲကာလလူစီကားချိန်မှာနယူးယောက်ပါဝင်ပြည်နယ်သုံးခုကိုအကြမ်းဖက်တိုက်ခိုက်မယ်လို့ချိန်ချောက်ထားတဲ့အတွက်လုံခြုံရေးတွေတင်ကြပ်ထားပါတယ်နယူးယောက်မြို့ရဲ့လုံခြုံရေးအခြေအနေနဲ့မြန်မာအတိုင်းဝိုင်းရဲ့ရွေးကောက်ပွဲအပေါ်အမြင်တွေကိုဦးစံမိုးဝေကစူးစီးတင်ပြထားပါတယ်ရှင
်နယူးယောက်ရဲ့လုံခြုံရေးအခြေအနေမြင်ကွင်းကိုနယူးယောက်မြို့မှာနေထိုင်သူကိုတစ်ထူးလင်ကအခုလိုရှင်းပြပါတယ
်။ခါတိုင်းနဲ့မတူတဲ့လုံချုံကြီးတင်းကျပ်မှုတွေမြင်ရတယ်ဆိုတော့ရှိပါတယ်။ဘာလို့ဆိုကျွန်တော်တို့ cross gate mall လို့ပေါ့နော်ဒီလို mall ကြီးတွေရဲ့အတွင်းထဲမှာဟိုကျွန်တော်တို့ဒီ local plate တွေပေါ့လေအရင်တော့ကချထားတာမရှိဘူး။အခုဆိုရင် mall တွေထဲမှာချထားတွေ့ရတယ်လေ။ဒီလိုနေရာဖိတ်ဖိတ်ပေါ့စိုင်းနေလူသွားလူလာထူထက်တဲ့နေရာတွေမှာဒီလို uniform ဝတ်ပေါ့ plate တွေအရင်တော့တော့ဆင်လာမရှိဘူးပေါ့နော်။အခုတော့ချထားတွေ့တယ
်။ရွေးကောက်ပွဲနေ့အင်္ဂါနေ့မှာတမန်တော်လောင်းနှစ်ဦးစလုံးနယူးယောက်မြို့မှာရောက်ရှိနေကြမှာဖြစ်ပြီးတော့ညပိုင်းမှာသူတို့ပေါ်ထောက်ခံအားပေးကြသူတွေကိုစကားပြောဖို့လည်းစီစဉ်ထားပါတယ်နယူးယောက်မြို့ရဲ့ Queens ရဲ့မှာနေထိုင်သူမြန်မာတဦးဖြစ်တဲ့ကိုနေတင်မြင့်ကတော့လူလူအနေနဲ့လုံခြုံရေးစီစဉ်ထားမှုတွေကိုယုံကြည်စိတ်ချမှုရှိတယ်လို့အကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့အပေါ်မှာစိုးရင်ကြောင်းကြမှုတွေတိတ်မတွေ့ရဘူးလို့ဆိုပါတယ်
အားမဖြစ်သလိုပဲပုံမှန်ပဲပေါ်လာနေကြတာပဲမစိုးရင်ကြပါဘူးတော်တော်များများတော့လေလုံတုံရင်းနေတာလည်းကောင်းတယ်လေအကျန်းဖဲအုပ်စုတွေနေနေတာကတို့ပဲချင်းချောက်နေတာခဏခဏပဲလေချင်းချောက်တိုင်းလည်းဖြစ်သွားတာတော့မဟုတ်ဘူးပေါ့နော
်အမေရိကန်နိုင်ငံသားမြန်မာလူမျိုးအများစုကတော့ဒီမိုကရက်တစ်ပါတီရဲ့တမရလောင်းဟယ်လရီကလင်တန်ပေါ်ပိုးပြီးတော့သဘောကျကြတယ်လို့မြို့ကန်နောက်တစ်ဦးဖြစ်တဲ့ကိုမိုးချန်းကပြောပါတယ်ကျူတင်မဲပေးတဲ့အစီအစဉ်လေးလှုပ်ဆောင်ထားပေမဲ့နောက်ဆုံးရွေးကောက်ပွဲကျင်းပမယ့်နေ့ကျမှမဲပေးဖို့ဆုံးဖြတ်ထားတယ်ဆိုတဲ့ကိုမိုးချန်းကအဓိကရှင်ပြိုင်ပွဲတမရလောင်းနှစ်ဦးနဲ့ Republican Party ကတမရလောင်းဒေါ်နယ်ထရမ့်နဲ့ Democratic Party က Hillary Clinton ကိုပိုးပြီးတော့သဘောကျရတဲ့အကြောင်းသူ့ရဲ့သဘောထားကိုကိုမိုးချန်းကအခုလိုရှင်းပြပါတယ
်သူတို့ပြင် American နိုင်ငံရေးတည်ငြိမ်မှုနဲ့ကမ္ဘာမှာလည်းတည်ငြိမ်မှုအတွက်ကလိုအပ်တယ်ဆိုတော့ဗျာ Hillary Clinton ကိုကျွန်တော်စဉ်းစားပါတယ်ဘာကြောင့်လဲဆိုတော့ America မှာလည်းအမျိုးသမီးခေါင်းဆောင်ရယ်ဆိုပြီးတော့မှလိုအပ်နေတယ်လို့ကျွန်တော်ထင်တယ်လေအာရှနိုင်ငံသူတို့ပြဗျာကျွန်တော်တို့တိုင်းပြည်မျိုးတွေမှာတော့အမျိုးဒေါ်ဆန်းစုကြည်လိုမျိုးမျိုးသမီးကဦးဆောင်နေတော့ဗျာကျွန်တော်တို့မြန်မာနိုင်ငံထက်တာနောက်ကျနေပြီ Trump အနေနဲ့ Hillary Clinton နဲ့နှစ်ယောက်စလုံးမှာအားနည်းချက်တွေကတော့အများကြီးရှိတယ်အဲရှိတော်ညာလည်းပဲအဲဒီငင်းချက်ရေးနဲ့တည်ငြိမ်ရေးအတွက်ကတော့ဟိုကျွန်တော်အမြင်မှာတော့ Donald Trump နဲ့ဆိုင်လို့ရှင်တော့ Hillary Clinton ကပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အဲ့လိုယူဆတယ်ပေါ့ဗျာ
Hillary Clinton ဟာမြန်မာလူမျိုးတွေနဲ့ပိုးပြီးတော့နှိစက်မှုရှိတယ်လို့မြန်မာနိုင်ငံအပေါ်စိတ်ဝင်စားသူဖြစ်ကြောင်းဒါကြောင့်မြန်မာလူမျိုးတွေကသူ့မပေါ်ပိုးပြီးတော့နှစ်တက်ကြတာဖြစ်တယ်လို့ပြောသူကတော့ကိုတစ်ထူးလင်ဖြစ်ပါတယ်
။ဒီမြန်မာအတိုင်းဝိုင်းအားလုံးကတော့ Hillary Clinton ပဲမဲပေးဖို့ဘာပေးပြီးသားလူရလေ Hillary Clinton ပဲမဲပေးတာရှိတယ်။ကျွန်တော်ထင်တယ်ဗမာရီကတော့ဒီအမေရိကန်နိုင်ငံရေးဆိုတာတက်ပေါ်ဗျာဒီ Hillary Clinton တက်မယ်ဆိုလို့ရှိရင်ဗမာရေးနဲ့ဆက်ဆက်နေတဲ့ခါကျတော့မြန်မာပြည်ရဲ့အလားအလာပေါ်ဗျာဟိုအထောက်အကူဖြစ်မယ်ဆိုတဲ့ယူဆချက်တွေနဲ့ပြောတာဆိုတာကြားရတယ်လေ
ရွေးကောက်ပွဲကျင်းပမယ့်အချိန်တဖြည်းဖြည်းနှီးကပ်လာတာနဲ့အမျှရုပ်သံမီဒီယာတွေသတင်းဌာနတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာလည်းရွေးကောက်ပွဲအကြောင်းပဲတစိုက်မမတ်ထုတ်လွှင့်နေကြတယ်လို့လူတွေအားလုံးကလည်းဘယ်သူတမရဖြစ်လာမယ်ဆိုတဲ့အပေါ်မှာစိတ်ဝင်စားနဲ့ဆွေးနွေးပြောဆိုနေကြပါတယ်ခင်ဗျာ